အခြေခံဥပဒေပြင်ဆင်ရေးအတွက်ပူပေါင်းကော်မတီဖွဲ့စည်ဖို့တင်သွင်းထားတဲ့အဆိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့ပြီးထောက်ခံသူကအများစုဖြစ်ပေမဲ့ကန့်ကွက်သူတွေလည်းရှိပါတယ်ပြည်တွင်းငြိမ်းချမ်းရေးအတွက်ပြင်ဆင်ဖို့လိုတယ်လို့ထောက်ခံသူတွေဘက်ကဆွေးနွေးပြီးကန့်ကွက်သူတွေဘက်ကတော့လှုပ်ထုံလုံနည်းနဲ့မညီဘူးဆိုတာကိုထောက်ပြဆွေးနွေးကြတာပါတမတော်ရာကိုစွတ်တော်ကိုစလေရီကတော့ပါဝင်ဆွေးနွေးတာမရှိခဲ့ပါဘူးဒီအကြောင်း VOA မြန်မာပိုင်းတင်ထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကအရေးကြီးအဆိုဖြစ်ပြည်တော်စုလွတ်တော်မှာတင်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်ရေးအတွက်ပူပေါင်းကော်မတီတဲ့ဖွဲ့စည်းရေးအဆိုကိုဒီကနေ့ပြည်တော်စုလွတ်တော်မှာဆွေးနွေးရမှာထောက်ခံဆွေးနွေးသူ22ဦးကန့်ကွက်သူ5ဦးနဲ့အကြံပြုဆွေးနွေးသူ4ဦးရှိခဲ့ပါတယ်ထောက်ခံဆွေးနွေးသူအများစုမှာတိုင်းသားပါတီတွေကကိုယ်စားလှယ်တွေပါဝင်ပြီးရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်7ကဒေါထုမေကအခုလိုဆွေးနွေးပါတယ
်မြန်မာနိုင်ငံမှာခက်ဆက်ဆက်ဆွေးရဆက်ဆက်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အနှစ်သာရပြည့်ဝတဲ့ဖက်ဒရယ်ပြည်ထောင်စုမတင်ဆောက်နိုင်သေးတဲ့အတွက်ဒုက္ခမျိုးမျိုးခံစားနေရတဲ့တိုင်းရင်းသားပြည်သူများအယွမ်းနဲ့မမြအောင်ဒုက္ခရောက်နေကြရတဲ့စစ်ဘေးဒဏ်ခံကလေးငယ်များအမျိုးသမီးများနဲ့တက်ကြီးရွယ်အိုများစစ်ပွဲများကြောင့်အယွေမတိုင်ကြီးကျွေလွင့်နေရကြရတဲ့လူငယ်များအပေါ်ကိုကျင်းစာစိတ်မြစ်တန်စိတ်ထားရှိပြီးသဘောထားကြီးစွာနဲ့အခြေခံဥပဒေကိုပြင်ဆင်ဖို့အလုံးပူပေါင်းဆောင်ရွက်နိုင်ရဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီတဲ့ဖွဲ့စည်းရန်ပြည်ထောင်စုလွှတ်တော်သို့တိုက်တွန်းကြောင်းအဆိုအားလေးနက်စွာအကြံပြုဆွေးနွေးရင်းနှင်းကုန်းချက်ဝတ်ပါတယ်
။ပြောပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးကတော့အရေးကြီးဆိုတင်ပြချက်ဟာပြည်ထောင်စုလွှတ်တော်ဆိုင်ရာနီးဥပဒေ66ကကြီးနဲ့ကန့်ညီမှုရှိမရှိတင်ပြခဲ့သလိုဖွဲ့စည်းပုံပြင်ဆင်ရမှာလေဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါပုံမှန်တွေအပြင်ပြည်ထောင်စုလွှတ်တော်ဥပဒေနေဥပဒေတွေနဲ့ကိုက်ညီမှုမရှိကြောင်းတင်ပြခဲ့ပါတယ်ဒီလိုမကိုက်ညီတာကြောင့်နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးကဆုံးဖြတ်ချက်နဲ့သဘောထားကိုရယူဖို့ဦးတောင်းအေးကတင်ပြထားပါတယ
်ဒီနေ့မြို့သားရင်ကြားစီလို့ကြွကြော်နေတဲ့အစိုးရတရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြတ်ထန်းထားတဲ့ဥပဒေများနဲ့အညီငြိမ်းချမ်းစွာအားလုံးပူးပေါင်းဆောင်ရွက်ခြင်းအသာအကောင်းဆုံးဖြစ်ပါတယ်နိုင်ငံကြီးပါဝင်ကျွန်တော်တို့အားလုံးဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်125ပါဇာတိနဲ့အညီဂတိတ္တဆာပြုထားတယ်ဖြစ်ပါတယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်ရဲ့ဥပဒေများကိုလည်းလိုက်နာပါမယ်လို့ဖော်ပြထားပါတယ်ဒီဂတိတ္တဆာတည်ဖို့လိုပါတယ်ညီကုံချုပ်တင်ပြလို့ကတော့ကျွန်တော်နဲ့ကိုယ်လည်းအချို့ဆွေးနွေးချက်ရဦးအောင်ကြည်ညွတ်ရဲ့အဆိုဟာဥပဒေနဲ့ကန့်ညီခြင်းမရှိဘူးလို့ဆိုတဲ့အတွက်ဒါကိုလက်မခံရင်ဖွဲ့စည်းပုံအခြေခံဥပဒေကဖွဲ့စည်းထားတဲ့နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်နဲ့သဘောထားကိုရယူပေးနိုင်မှရန်နိုင်ငံကကြီးကလေးစားစွာတင်ပြရင်ညီကုံချုပ်ရပါတယ်
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်7ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကတော့အရေးကြီးဆိုတင်ပြထားတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ပြင်ဆင်ရေးဆိုတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခန်းစနစ်ကိုပဲအားလုံးကပြင်းပြင်ကြပါတယ်အဲ့ဒီပုံမှန်တွေမှာပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းခြင်းမပြုရလို့လည်းမကတ်သတ်ထားပါဘူးပြင်ဆင်ရေးဆိုတဲ့စကားတစ်ခုပေါ်မှာပဲအ내ကောက်ဖို့မသိပါဘူး
ပူပေါင်းကော်မတီဖွဲ့စည်းတာဟာအခြေခံဥပဒေပြင်ဆင်ရေးမှာပါတီတရအแทးကမဟုတ်ပဲအခြားပါတီတွေအပြင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေပါပါဝင်ရေးအတွက်ဖြစ်ကြောင်းဒေါက်တာမြတ်ညာနာဆိုးကပြောပါတယ်အကြံပြုဆွေးနွေးချက်တွေမှာတော့ပူပေါင်းကော်မတီဖွဲ့စည်းတာဟာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံရဲ့အခြေခံဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့မူပေါင်းတွေကိုကျော်လွန်နေသလားဆိုပြီးမေးမြန်းဆွေးနွေးတာတွေရှိသလိုကော်မတီကိုအချိန်ကာလတတ်မှတ်ပြီးထိရောက်တဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လည်းတိုက်တွန်းတာတွေရှိပါတယ်ဒီကနေ့ပြည်တော်စုလွှတ်တော်ဆွေးနွေးပွဲမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာတော့မရှိခဲ့ပါဘူးလွှတ်တော်ရန်နာချိန်မှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကသူတို့ရဲ့လူသားချက်ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကဒီပြင်ကျင်နေဆိုရင်ပြင်ကျင်တဲ့ပုံမှန်ကိုဥပဒေမူကြပြီးရေးတင်ရေးတင်ပြီးလို့ရှိရင်အဲ့ဒီမှာကျွန်တော်ဝိုင်းဆွေးနွေးရတယ်အဲဆွေးနွေးတဲ့အခါကျရင်တော့သူတို့တင်လာတဲ့ဥပဒေပူဇံပေါ်မူတည်ပြီးတော့ကျွန်တော်တို့ဝင်အောင်ဆွေးနွေးမှာပေါ့။ဆွေးနွေးဆွေးနွေးပြီးတော့မှသာလေသူလှုပ်ထုံးလို့ယူတိုင်းပဲလွတ်တော်ထဲမှာမဲခွဲဆုံးဖက်တော့ဆက်သွားမှာပေါ့။တော့အဲ့တိုင်းပဲသွားစေချင်
။လောလောဆယ်မှာတော့ပူပေါင်းကော်မတီဘလို့ဖွဲ့စည်းမလဲဆိုတာကိုစောင့်ကြည့်နေစေရှိပြီးကော်မတီဖွဲ့စည်းမှုပေါ်မှာမူတည်ပြီးဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းဆက်ပြောပါတယ်။ဒီကနေ့တင်ပြတဲ့အဆိုတွေနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ပြည်တော်စုလွတ်တော်အစည်းအဝေးမှာလွတ်တော်ဒုတိယနိုင်ငံကကပြန်လည်ဆွေးနွေးပြီးလွတ်တော်ရဲ့အဆုံးဖြတ်ကိုရယူသွားမယ်လို့ပြည်တော်စုလွတ်တော်နိုင်ငံကဦးတီခွန်မြတ်ကအစည်းအဝေးပြီးမှကြေညာသွားပါတယ်